မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ16ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်မကတော့စုမြင့်မော်ပါ။အမေရိကန်သမ္မတပေါ်တရားစွဲတဲ့အမှုကိုအထက်လွှတ်တော်မှစစ်ဆေးကြားနာတဲ့အခါ Trump အစိုးရကအဓိကသက်သေ4ယောက်ကိုထွက်ဆိုဖို့ဒီမိုကရက်ပါတီခေါင်းဆောင်ကတောင်းဆိုလိုက်ပါတယ်။မြောက်ကိုရီးယားဘက်ကရန်ဆောင်မှုတွေမလုပ်ဖို့အမေရိကန်ကသတိပေးလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့စစ်ပွဲတွေဖိနှိပ်မှု၊စီးရဲမွဲတေမှုတွေနဲ့အကြောင်းမျိုးမျိုးကြောင့်နေရက်စွန့်ခွာခဲ့ရတဲ့တန်းချီတဲ့ဒုက္ခသည်တွေရဲ့အရေး UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးရဲ့ပထမဦးဆုံးဒုက္ခသည်ဖိုရမ်ဒီကနေ့စတင်ကျင်းပနေပါပြီ။ဒီညီလာခံကနေအဖြေတစုံတရာရဖို့ကိုလည်းမျှော်လင့်နေကြပါတယ်။ဒီသတင်းနဲ့အတူ ICJ နိုင်ငံတကာခုံရုံးနဲ့ပတ်သက်ပြီးတော့မြန်မာအစိုးရပေါ်ကြားဖြတ်အရေးယူဆောင်ရွက်နိုင်မှုအလားအလာကိုဘယ်လိုများရှိပါသလဲ
Based on what I've seen from the last 3 days and having read the application that the Gambia filed I think it's quite likely that the court will grant
နိုင်ငံတကာဖို့အလားအလာတရားသလောက်ရှိနေကြောင်းနိုင်ငံတကာဥပဒေပညာရှင် Michael Bakker ပြောဆိုသွားတာပါပမခရဲ့သုံးသက်ချက်မေးမြန်းချက်ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ထိုင်းမြန်မာနယ်စပ်မှာမူရစ်စေဝါနဲ့ဒီမူရစ်စေဝါနဲ့ဆက်နွယ်တဲ့မောင်ခိုသမားတွေဖမ်းဆီးမိတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါလိမ့်ရှင်။အခုရေဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
။အမေရိကန်သမ္မတအပေါ်တရားစွဲတဲ့အမှုကိုအထက်လွှတ်တော်မှစစ်ဆေးကြားနာတဲ့အခါထရမ့်အစိုးရကအဓိကသက်သေ4ယောက်ကိုထွက်ဆိုဖို့အစဉ်ခေါ်ရေးအထက်လွှတ်တော်ဒီမိုကရက်ပါတီခေါင်းဆောင်ကတောင်းဆိုလိုက်ပါတယ်။အင်ဂျူရောယာယီအရာရှိချုပ်မိတ်မိုဗနီသူ့ရဲ့အဓိကလက်ထောက်ရောဘတ်ဘလဲအမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘိုလ်ဒန်နဲ့ဗန်နာရီတာဝန်ခံမိုက်ကယ်ဒါဖီတို့ကိုအထက်လွှတ်တော်မှထွက်ဆိုဖို့အစဉ်ခေါ်တယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာကလူများစုခေါင်းဆောင်မစ်မကော်နယ်ကိုတနေ့ကနေနေ့တုန်းကစာရေးသားတောင်းဆိုခဲ့ပါတယ်။သမရကိုတရားစွဲတဲ့မတဲ့အောက်လွှတ်တော်ကော်မတီတွေမှာစုံစမ်းခဲ့စဉ်ကသူတို့၄ယောက်လုံးကိုမေးခွန်းတွေလာဖြေဖို့ခေါ်ဆိုခဲ့ပေမဲ့တရားမှလာရောက်ခဲ့ခြင်းမရှိတာကိုအမတ်ရှူမာကထောက်ပြထားပါတယ်။အထက်လွှတ်တော်ကလူများစု Republican ခေါင်းဆောင်မကော်နယ်ကတော့တရားစွဲတဲ့အမှုကြားနာပွဲကိုတက်တဲ့တရားမှမခေါ်ဘဲမြန်မြန်ဆန်ဆန်လုပ်မယ်လို့ပြောထားတယ်လို့အင်မြူရောနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ကြားနာပွဲလုံးမဲ့အစီအစဉ်တွေကိုတိုင်ပင်ဖို့လူနည်းစုခေါင်းဆောင်ရှူမာနဲ့မစ္စတာမကော်နယ်တွေ့ဆုံမှာဖြစ်တယ်လို့သူရဲ့ပြောခွင့်ရကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်မှုတွေအပေါ်နှောက်ယှက်ဟန်တားမှုစတဲ့အမှုနှစ်ခုနဲ့တရားစွဲမဲ့အစီအစဉ်ကိုအောက်လွှတ်တော်မှာဗုဒ္ဓဟူးနေ့မှာမဲခွဲမယ်လို့မျှော်လင့်ရပါတယ်
။အမေရိကန်အစိုးရစံတပန်ကမြောက်ကိုရီးယားအနေနဲ့လက်နက်ဆန်ချင်းချောက်ရန်စတာတွေရပ်ပြီးနျူကလ িয়ার ဆွေးနွေးပွဲတွေပြန်ဝင်ဖို့တတိပေးလိုက်ပါတယ်။နျူကလ িয়ার ဆွေးနွေးပွဲအတွက်မြောက်ကိုရီးယားဘက်ကနောက်ဆုံးသတ်မှတ်ချက်ပေးထားတာကိုအတိအမှန်မပြုတဲ့အနေနဲ့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူကိုယ်စားလှယ်စတီဗ်ဘီဂန်ကအမေရိကန်ဘက်မှာတော့နောက်ဆုံးသတ်မှတ်ချက်မရှိဘူး။ရည်မှန်းချက်ပန်းတိုင်ပဲရှိတဲ့အချိန်မရွေးဆွေးနွေးပွဲတွေပြန်စနိုင်တယ်လို့တုံ့ပြန်လိုက်ပါတယ်။နျူကလ িয়ার ဆွေးနွေးပွဲအတွက်အမေရိကန်ဘက်ကနေဒီနှစ်ကုန်မှလည်းလျှော့မှုတွေလုပ်ပေးဖို့မြောက်ကိုရီးယားဘက်ကနောက်ဆုံးသတ်မှတ်ချက်ကုန်ကန်နေ့အချိန်မှာအမေရိကန်ထူကိုယ်စားလှယ်ဘီဂန်ကနျူကလ িয়ার ဖြတ်သိမ်းရေးအရင်သဘောတူခဲ့တဲ့ပန်းတိုင်အတွက်အလုပ်ပြန်စရအောင်လို့တိုက်တွန်းလိုက်ပါတယ်။အမေရိကန်အနေနဲ့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေအရင်ရုပ်သိမ်းပေးဖို့မတုံ့ပြန်တဲ့အပေါ်စိတ်ပြတ်သတိပေးတဲ့အနေနဲ့မြောက်ကိုရီးယားဘက်ကတာဝန်ပြည့်မဆိုင်တုံးချီဖြစ်နိုင်တဲ့စမ်းသပ်မှုတွေပြီးခဲ့တဲ့ရက်ပိုင်းအတွင်းလုပ်ခဲ့ပြီးမှအမေရိကန်ထူကိုယ်စားလှယ်အနေနဲ့တောင်ကိုရီးယားထိသွားပြီးအခုလိုသတိပေးခဲ့တာပါအမေရိကန်အနေနဲ့ဒီနှစ်မကုန်ခင်မှာနောက်ထပ်လည်းလျှော့မှုတွေလုပ်မပေးရင်ခရစ်စမတ်ပွဲအတွက်နမိတ်မကောင်းတဲ့လက်ဆောင်တွေပို့ပေးလိုက်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်လာခဲ့ပြီးအခုလိုလက်လက်ဆက်သက်ချင်းချောက်မှုတွေတိုးပြီးလှုပ်လာခဲ့တာပါဖရီလာတို့ကဗီယက်နမ်မှာလုခဲ့တဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးဘွဲကနေအမေရိကန်သမ္မတထထွက်ခဲ့ပြီးမြောက်ကိုရီးယားဘက်ကနေတာတိုတန်လက်မစ်ဆိုင်းဒုံးပေါင်း73ချိန်ပြစ်လွတ်ခဲ့ကဆွီဒင်မှာအောက်တိုဘာလတုန်းကလုခဲ့တဲ့အလို့သဘောဆင့်ဆွေးနွေးပွဲတွေကနေလည်းမြောက်ကိုရီးယားကပြန်ထထွက်ခဲ့ပြီးဆွေးနွေးပွဲတွေကိုအခုချိန်ထိရပ်ဆိုင်းလာခဲ့တာပါခင်
အာဖဂန်နစ္စတန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ရှင်းချဖို့အမိန့်မရသလိုအမေရိကန်တပ်တွေအနေနဲ့အာဖဂန်လုံခြုံရေးအတွက်အပြည့်အဝတန်တိထန်ချထားတယ်လို့အမေရိကန်စစ်တပ်က VOA ကိုပြောကြားခဲ့ပါတယ်။အမေရိကန်တပ်ဖွဲ့ဝင်ထောင်ထဲချီကိုရုပ်သိမ်းဖို့အမေရိကန်ကစီစဉ်နေတယ်လို့အာဖဂန်တာဝန်ရှိသူတွေက VOA ကိုအတည်ပြုပြောထားတာပါ။အ American တပ်ဖွဲ့ဝင်4000လောက်အထိပြန်ရောက်သိမ်းမဲ့အစီအစဉ်ကိုဒီသတင်းပတ်ထဲသမ္မတ Donald Trump ကကြေညာလိုက်မယ်လို့ American သတင်းမီဒီယာတွေမှာလည်းစနေနေ့ကဖော်ပြခဲ့ကြပါတယ်American နဲ့ After အစိုးရကြားမူအဖြစ်သဘောတူညီချက်အရ American တပ်သား4000ကိုရုတ်သိမ်းလိုက်မယ်လို့ Afghan သမ္မတပြောခွင့်ရ Dawa Khan Minapor က VOA ကိုပြောပါတယ်တပ်ဖွဲ့ဝင်တွေကိုတဖြည်းဖြည်းချင်းရုတ်သိမ်းသွားမှာဖြစ်တယ်လို့လည်းသူကအလေးထားပြောခဲ့တာပါဒါပေမဲ့ American စစ်တပ်ပြောခွင့်ရကတော့တပ်တွေရုတ်သိမ်းဖို့အမိန့်မရသေးဘူးလို့ VOA ရဲ့အမေကိုစာရေးသားတုံ့ပြန်ထားပါတယ်မိဖက်အာဖဂန်နစ္စတန်တပ်တွေအပေါ်ပံ့ပိုးမှုတွေလှုပ်သွားဖို့တန်ိမ့်ချန်အပြေအဝချထားကြောင်းနဲ့ American တပ်တွေရဲ့အဓိကရည်ရွယ်ချက်ဖြစ်တဲ့ American ပေါ်ချင်းချောင်းနေတဲ့အကြမ်းဖက်သမားတွေပုံခိုတဲ့နေရာအာဖဂန်နစ္စတန်ဘယ်တော့မှပြန်မဖြစ်အောင်အသေးအချာတားဆီးသွားမယ်လို့ပြောခွင့်ရသူကပြောကြားခဲ့ပါတယ်အာဖဂန်နစ္စတန်မှာဖြန့်ချထားတဲ့အမေရိကန်တပ်ဖွဲ့ဝင်လောလောဆယ် 13,000 လောက်ရှိပြီးတော့အကြမ်းဖက်မှုတံပြန်ရေးနဲ့အာဖဂန်နစ္စတန်လုံခြုံရေးတပ်တွေကိုအကြမ်းပေးသင်တန်းပေးလုပ်ငန်းတွေလုပ်နေပါတယ်
။အမေရိကန်အလုံသမားတန်ရာရှိတွေမက္ကဆီကိုမှာလာစစ်ဆေးဖို့ကုန်သွယ်ရေးသဘောတူညီချက်ထဲသဘောတူပေးခဲ့တာမရှိဘူးလို့မက္ကဆီကိုဒုနိုင်ငံရေးဝန်ကြီးကထုတ်ပြောလိုက်ပါတယ်။မက္ကဆီကိုဒုနိုင်ငံရေးဝန်ကြီးဂျီဇက်ဆယ်ဒီအနေနဲ့အင်တာနက် Twitter ကနေအချိန်ချင်းသတင်းရေးခဲ့ရမှာအမေရိကန်လူသမားတန်ရာရှိ၅ဦးကိုမက္ကဆီကိုနိုင်ငံထဲပို့ဝင်ဖို့မရှိတာကရှင်းပါတယ်မက္ကဆီကိုဥပဒေအရဒါကိုတားမြစ်ထားတယ်လို့ဆိုခဲ့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကမက္ကဆီကိုအမေရိကန်နဲ့ကနေဒါနိုင်ငံတို့အနေနဲ့ NAFTA NAFTA လို့သူကခေါ်တဲ့မြောက်အမေရိကကုန်သွယ်ရေးစာချုပ်ကိုအစားထုတ်ဖို့ USMCA ခေါ်အမေရိကန်ကနေဒါမက္ကဆီကိုသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးမက္ကဆီကိုလွှတ်တော်ကလည်းဒါကိုအတည်ပြုပြဋ္ဌာန်းပေးခဲ့ပါတယ်ဒါပေမဲ့ဒီသဘောတူချက်ဥပဒေကိုအကောင့်ထည့်ဖို့အမေရိကန်လွှတ်တော်မှတင်သွင်းရမှာတော့မက္ကဆီကိုအလုံသမားဆိုင်ရာပြည်ပြင်ပြောင်းလဲတွေကိုစောင့်ကြည့်စစ်ဆေးဖို့အမေရိကန်တန်တမန်9ဦးထိဆေးလွှတ်ဖို့အဆိုပြုခဲ့တဲ့စာသားပါသွားပါတယ်။ဒီပေါ်မက္ကဆီကိုတိုက်ခိုက်တွေကဝေဖန်လာနေချိန်မှာဒုနိုင်ငံရေးဝန်ကြီးကအခုလိုအမေရိကန်ဘက်ကလှုပ်လာတဲ့ပေါ်အန်ဩစိုးရင်မိတယ်ဆိုပြီးဝါရှင်တန်ကိုသွားဆွေးနွေးဖို့ကြေညာခဲ့ပါတယ်။မက္ကဆီကိုတိုက်ခိုက်တွေကသမ္မတ Andres Manuel Lopez Obrador ဆိုရနဲ့ဒီဒုနိုင်ငံကြ ాయి ဝင်ကြီးတို့အနေနဲ့ဒီစာချုပ်အစ်ကိုတည်တည်ချာချာမကြည့်ပဲအလင်းစလိုသဘောတူခဲ့တာကြောင့်အခုလိုကိစ္စလွတ်သွားခဲ့တယ်လို့ပြင်းပြင်းထန်ထန်ဝေဖန်နေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့ဖိုင်ဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါလို့ရှင
်ဒီနေ့ကနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ထူးခြားတဲ့အခြေအနေအောက်မှာဟောင်ကောင်အစိုးရကိုဥဆောင်တဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်းမြတ်တက်တီကိုအတိအမှတ်ပြုတယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်ဟောင်ကောင်အစိုးရခေါင်းဆောင်လမ်းမြတ်နှစ်စဉ်ပြည်မာကြီးအစိုးရ၌သွားရောက်တွေ့ဆုံမှုအတွင်းမှာတရုတ်သမ္မတရှီကအခုလိုပြောလိုက်တာပါဥပဒေအတိုင်းဆောင်ရွက်ခဲ့တဲ့ဟောင်ကောင်ရဲတပ်ဖွဲ့ကိုလည်းထောက်ခံတယ်လို့ပြောပါတယ်။ဒီနေ့အစောပိုင်းကတရုတ်ဝန်ကြီးချုပ်လီကဲချမ်းရဲ့အုပ်ချုပ်ရေးမှူးလမ်းတို့ဘေကျင်းမြို့တော်မှာတွေ့ဆုံခြင်းမှာလဲဟောင်ကောင်ရေးရှိတရားဝါပြောရေးနဲ့တည်ငြိမ်ရေးကိုကာကွယ်တဲ့ကယ်ရီလမ်းမြေမူဝါဒတွေကိုပြည်မာကြီးအစိုးရကဆက်လက်ထောက်ခံသွားမယ်လို့ပြောကြားခဲ့ပါတယ်။ဟောင်ကောင်အစိုးရအနေနဲ့အကြမ်းဖက်မှုတွေဖျို့ဖျက်အခြေအနေတွေကိုဥပဒေနဲ့အညီထိန်းပြီးတည်ငြိမ်မှုပြန်လည်ရအောင်စ조사လုပ်ရမယ်လို့ဝန်ကြီးချုပ်လီကဲချမ်းကဆိုခဲ့ပါတယ်။ပြည်မာကြီးအစိုးရရဲ့ထောက်ခံမှုကိုကျေးဇူးတင်ကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကလည်းတုံ့ပြန်ခဲ့ပြီးဆန္ဒပြပွဲတွေကြောင့်ဟောင်ကောင်ရဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုအတိုင်းဝိုင်းအလုံးထိခိုက်နစ်နာခဲ့တယ်လို့ပြောကြားခဲ့ပါတယ်။ဟောင်ကောင်မှာနိုဝင်ဘာလကကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာတရုတ်ပြည်မာကြီးအစိုးရကိုမလိုလားတဲ့ကိုယ်စားလှယ်တွေအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်ဟောင်ကောင်အုပ်ချုပ်ရေးမှူးဘေကျင်းကိုပထမဆုံးတွားရောက်ခဲ့တာဖြစ်ပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာပြည်မာကြီးအစိုးရရဲ့လွှမ်းမိုးမှုပိုများလာတယ်လို့မြင်နေကြတဲ့ဟောင်ကောင်ပြည်သူတွေရဲ့ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေဂျွန်လာတဲကအချိန်ရလာခဲ့တာပါအခုနောက်ပိုင်းဆန္ဒပြသူတချို့ကအကြမ်းဖက်ဆန္ဒပြခဲ့ကြသလိုလုံခြုံရေးတွေနဲ့ထိတိုက်ရင်ဆင်မှုတွေလည်းရှိနေပါတယ
်အိန္ဒိယအစိုးရရဲ့အငြင်းပွားပွဲနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေတနိုင်ငံလုံးပြန့်လာချိန်မှာနယူးဒေလီမြို့တော်ကဆန္ဒပြပွဲမှာတော့အကြမ်းဖက်မှုတွေဖြစ်ခဲ့ပါတယ်ဂျမီးယာမေလီယာအစ္စလာမီယာတက္ကသိုလ်ထဲကိုရဲတွေမနေ့ကဝင်ရောက်ပြီးចောင်းသားတွေရဲ့ဆန္ဒပြပွဲကိုမျက်ရည်ဥပုံနဲ့ဖြုတ်ခွဲခဲ့တာပါလက်ရှိမှာအနည်းဆုံးចောင်းသား20ကျော်ဒေလီမြို့စစ်ရုံတစ်ခုမှာကုသမှုခံယူနေကြပါတယ်တက္ကသိုလ်ရဲ့စာကြည့်တိုက်ထဲကိုရဲတွေကမျက်ရည်ပုံတွေပြတင်းခဲ့ပြီးចောင်းသားတွေကိုလည်းနံပါတ်ထုတ်တွေနဲ့ရိုက်နှက်ကြောင်းအဲ့ဒီနောက်မှာတက္ကသိုလ်ဝင်ထွက် gate တွေအားလုံးကိုပိတ်လိုက်ကြောင်းဒီတက္ကသိုလ်ကចောင်းသူចောင်းသားတွေကပြောပါတယ်ဒီရဲမင်းကြီးချင်းဝိုင်းဘယ်စွာကတော့ စနပ်ပြသူတွေအနေနဲ့စိုက်ကယ်တွေကိုမိရှုခဲ့တာနဲ့ရဲတွေကိုခဲနဲ့ပြစ်ခဲ့တာကြောင့်ရဲတွေတန်းရွရသွားခဲ့တယ်။စနပ်ပြသူတွေကိုလူစုခွဲပြီးအခြေအနေပြန်တည်ငြိမ်စေဖို့ရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်တဲ့ကျောင်းသူကျောင်းသားတွေနဲ့အရင်ပြဿနာမရှိခဲ့ဘူးလို့ဆိုပါတယ်။ဒီအကြံဖတ်မှုတွေအတွက်ကျောင်းသားစီရင်ရုံးရေးမှုတွေကတော့အပြင်လူတွေကိုအဖြစ်ဖို့ရပါတယ်။သူတို့အနေန နိုင်ငံသားပြည်မဲ့ရေးစိုးရင်ချက်နဲ့အိန္ဒိယရဲ့ရှေ့မြောက်ပိုင်းအာတန်ပြည်နယ်မှာဆက်လက်ဆန္ဒပြနေချိန်မှာပဲနယူးဒေလီကလကတာမွန်ပိုင်းချန်နိုင်ဟိုက်ဒရာဘတ်မြို့တွေမှာလည်းဆန္ဒပြပွဲတွေဆက်ဖြစ်လာခဲ့တာပါခင
်ဗျ။ပြင်သစ်နိုင်ငံမှာပင်စစ်စနစ်ပြုပြင်ပြောင်းလဲမဲ့အစီအစဉ်ကိုဆန္ဒပြနေကြတဲ့သက်ယူပို့ဆောင်ရေးဝန်ထမ်းတွေဒီကနေ့မှလည်းဆက်နေရမြောက်နေ့အဖြစ်ဆက်ပြီးသဘိတ်မှောက်နေကြပါလေ။အင်္ဂါနေ့ကျရင်အကြီးအကျယ်ဆန္ဒပြပွဲတွေလုပ်ဖို့အလုံသမားတမကတွေစီစဉ်နေကြပါတယ်။အလုံသမားတွေသဘိတ်မှောက်ဆန္ဒပြနေတဲ့အတွက်ပါရီမြို့တော်မှာပြေးဆွဲနေတဲ့အဓိကမြေအောက်ရထားလိုင်းအများစုရပ်ဆိုင်းနေသလိုမြေပေါ်ရထားလိုင်းမှာလည်းခီးစဉ်အနေငယ်သာပြေးဆွဲနေပါတယ်။တနင်္ဂနွေလုံးပြည်ပင်းပြပရထားခီးစဉ်တွေလေယာဉ်ခီးစဉ်တွေလည်းထိခိုက်နေပါတယ်။ Christmas ပွဲတော်ကာလခီးသွားကြတဲ့ရာသီမှာသွာလာရေးထိခိုက်နေတဲ့အတွက်အပန်းဖြေခီးစဉ်တွေပြက်အောင်အလုံသမားတမကတွေကလုပ်နေတာတာဝန်မဲ့ရရောက်တယ်လို့တဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးကပြောကြားခဲ့ပါတယ်။တပိမောင်းမှုတွေရပိုင်းအတွင်းအဆုံးမတက်ဘူးဆိုရင် Christmas မတိုင်ခင်ယထာခီးစဉ်တွေပုံမှန်ပြန်ဖြစ်မှာမဟုတ်ဘူးလို့အစိုးရပိုင်းမြေထားကုမ္ပဏီ SNCF ကတတိပေးထားပါတယ်
။နယူးဇီလန်နိုင်ငံ White Island ကျွန်းမှာပြီးခဲ့တဲ့တနင်္လာနေ့ကမိတောင်ပေါက်ကွဲမှုမှာသေဆုံးခဲ့တဲ့သူတွေအတွက်ဝန်ထမ်းတွေထိမှန်နေတဲ့တပတ်ပြည့်တဲ့အချိန်ဒီနေ့စံတော်ချိန်နေ့လယ်2နာရီ17မိနစ်မှာနိုင်ငံသားတွေ1မိနစ်ညိတဲ့ဆုတောင်းပေးခဲ့ကြပါတယ်ခင်ဗျာ
။တနင်္လာညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြတာဖြစ်ပါတယ်ရှင်။ VOE ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOE ရဲ့ Website စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်နဲ့တပြည့်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးတနင်္လာညနေခင်းအတွက်ထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။စစ်ပွဲတွေဖိနှိပ်မှုတွေဆင်းရဲမွဲတေမှုတွေနဲ့အကြောင်းမျိုးမျိုးကြောင့်နေရက်ဆွန့်ခွာခဲ့ရတဲ့တန်းနဲ့ချီတဲ့ဒုက္ခတွေတွေအတွက်နိုင်ငံတကာအကူအညီတွေတိုးမြင့်လာဖို့ရည်မှန်းပြီးတော့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးရဲ့ပထမဦးဆုံးဒုက္ခသည်ဖိုရမ်ကိုဒီကနေ့စတင်ကျင်းပနေပြီဖြစ်ပါတယ်။ဒီနိုင်ငံတကာညီလာခံကိုတော့ဒီဇင်ဘာလ16ရက်နေ့ကနေဒီဇင်ဘာလ18ရက်နေ့အထိဂျနီဗာမြို့မှာကျင်းပမှာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ခန့်မှန်းချက်အရတကဘာလုံးမှာတန်း80ကျော်ရှိတဲ့ဒီဒုက္ခသည်တွေအတွက်အဖြေတစ်စုံတရာထုတ်နိုင်မှုနိုင်ငံခေါင်းဆောင်တွေစီးပွားရေးသမားတွေအရက်ဖတ်လူမှုအဖွဲ့အစည်းတွေကစုဝေးတက်ရောက်ဆွေးနွေးကြမှာပါ VOA သတင်းတောက်ဇလတိကာဟုတ်သတင်းရေးသားပေးပို့ထားတာကိုကိုသားညွန်ဦးပြောပြပေးပါရှင်
တကဘာလုံးမှာရှိတဲ့ဒုက္ခသည်အရေးအတွက်တွေအများစုကတော့ကိုတိုင်းမိတယ်မှာပဲကိုအိုးရင်ဆွန့်ခွာပြီးတော့ဒုက္ခသည်ဖြစ်နေကြတာပါဒါပေမဲ့လည်း25ရာခိုင်နှုန်းကတော့နေဆက်ဖြတ်ကျော်ထွက်ပြေးကြသူတွေဖြစ်ပါတယ်ဒီလိုမျိုးနေဆက်ဖြတ်ကျော်ထွက်ပြေးတဲ့ဒုက္ခသည်တွေကိုအများဆုံးလက်ခံထားတဲ့တိုင်းပြည်ကတော့တူရကီနိုင်ငံဖြစ်ပြီးတော့အဲ့ဒီမှာဒုက္ခသည်3တန်းခွဲရှိနေပါတယ်အခုဒီဂျနီဗာမှာလုပ်တဲ့ဒုက္ခသည်ညီလာခံကိုနိုင်ငံရေးခေါင်းဆောင်တွေတက်ရောက်ကြမယ်ထဲတူရကီသမ္မတယူဆက်ထေယက်အာဒူဝန်လည်းပါဝင်ပါတယ်သူတက်လာတာအရေးပါမှုရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကကုလသမဂ္ဂအရာရှိဂျီလီယန်ထရစ်ကပြောပါတယ်
We're of course delighted that President Erdogan is coming.
ဒီနီလာကန်ကြီးကိုသမ္မတအာဒဝန်တက်လာတဲ့အတွက်ဒီနီလာကန်ကြီးကိုသမ္မတအာဒဝန်တက်ရောက်လာတဲ့အတွက်ဝမ်းမြောက်ရပါတယ်။သူ့ခေါင်းဆောင်မှုကအင်မတန်အရေးပါပါတယ်
။ဆီးရီးယားစစ်ပွဲကြီးကအရှင်ရော့ကျလာတာနဲ့အမျှဆီးရီးယားဒုက္ခသည်တွေအနေနဲ့နေရပြန်ဖို့စိတ်မချရသေးပေမဲ့အတော်များများကတော့နေရပြန်နေကြပြီဖြစ်ပါတယ
်။ Tens of thousands of displaced people are actually returning
ထိုဒုက္ခသည်တွေဟာသူတို့ပြန်ဖို့အတွက်လုံခြုံစိတ်ချရတယ်လို့ယူဆပြီးတော့ဘဝကိုပြန်လည်တည်ဆောက်ကြဖို့သူတို့ပိုင်ဆိုင်မှုတွေရှိရာသူတို့အိုးအိမ်ရှိရာကိုတကယ်ပဲပြန်နေကြပါပြီသူတို့အတွက်ပညာရေးအပါအဝင်တခြားအခွင့်အလမ်းတွေဘာတွေကြံရှိနေဦးမလဲလို့မျှော်လင့်နေကြပါတယ်ရှင
်ရှင်းနှစ်ကြာဆီးရီးယားစစ်ပွဲကြောင့်လူပေါင်း73သန်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်နှစ်ပေါင်း40ကြာနေပြီဖြစ်တဲ့အာဖဂန်နစ္စတန်ပြည်ပခနဲ့စစ်ပွဲတွေကြောင့်လည်းကမ္ဘာမှာတော့အာဖဂန်ဒုက္ခသည်ဟာနှစ်အကြာဆုံးခံစားနေရသူတွေဖြစ်ပါတယ်။ဒီလူတွေဟာဖိနှိပ်ခံမှုတွေ၊ကြားဖက်ခံမှုတွေကြောင့်ထွက်ပြေးလာကြရတာလို့အဲ့ဒီအာဖဂန်ဒုက္ခသည်စခန်းတွေစီကိုကိုယ်တိုင်ရောက်ခဲ့တဲ့ဒုက္ခသည်ဆိုင်ရာကုလမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ
်။ Some people are looking for better economic opportunities and others however and I was there as you know
အချို့ကတော့စီးပွားရေးအခွင့်အလမ်းတွေရလို့ရမျှထွက်ပြေးလာကြတာပါ။ဒါပေမဲ့ကျန်တဲ့သူတွေကတော့ဖိနှိပ်မှုတွေနဲ့ထိတ်လန့်ပွဲရာအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာရတာပါ
အခုဆိုလို့ရှိရင်ဒုက္ခသည်တွေကိုလက်ခံထားတဲ့တူရကီ၊ဂျော်ဒန်၊လေဘနွန်၊ပါကစ္စတန်၊ဂျာမနီနဲ့ကြံနိုင်ငံအစိုးရတွေဟာဒုက္ခသည်တွေကိုတင်းကျပ်ပြန်ပို့ဖို့ဆိုပြီးတော့ PR တွေရင်ဆိုင်နေရပါတယ်။ဗြိတိန်အနေနဲ့ဥရောပသမဂ္ဂကနေပြီးတော့ထွက်ဖို့ဖြစ်လာတဲ့အကြောင်းနဲ့မှာအခုလိုရွှေ့ပြောင်းဒုက္ခသည်အရေးလဲပါပါတယ်။အမေရိကန်မှာဆိုရင်လည်းနေဆက်ကရွှေ့ပြောင်းဝင်ရောက်လာသူတွေကိုတားမြစ်ဖို့နေဆက်ကိုတင်းကျပ်တာတွေအတင်းကျပ်ပြန်ပို့တာတွေလုပ်နေပါတယ်။ဒီပြဿနာမျိုးတွေကိုနိုင်ငံတကာအစ်စ်အနေနဲ့ဖြေရှင်းသင့်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်။
For people that arrive in the United States, we're advocating that those who seek asylum,
if they're given a fair hearing, they should be treated fairly. America, young people, they're from America. 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 They're from
America. They're from America. They're from America. They're from America. They're from America. They're from America. They're from America. They're from America. They're from America. They're from America. They're from America. They're from America. They're from America. They're from America. They're from America.ဒီနေ့မှာတော့အကြောင်းအရာလိုက်ဆွေးနွေးပွဲလေးတွေရှိပြီးတော့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်လို့လေဒုက္ခသည်တွေကိုအင်ရှင်ဖြစ်လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်အကူအညီပေးတာဝန်ရှိသူတွေကဆွေးနွေးနေပါတယ်။မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာ၃နှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းဆောင်ရွက်နေပါတယ်။အခုဒီညီလာခံကိုတော့ဒုက္ခသည်ပြဿနာတွေကြုံတွေ့နေရတဲ့ဆီးရီးယား၊အာဖဂန်နစ္စတန်၊မြန်မာ၊ဆိုမာလီယာ၊တောင်ဆူဒန်နဲ့ဗင်နီဇွဲလားလိုမျိုးနိုင်ငံတွေကနိုင်ငံခေါင်းဆောင်တွေအစိုးရဝန်ကြီးတွေပါဝင်လူပေါင်း3000လောက်တက်ရောက်နေကြပါတယ်ခင်ဗျာ
ကိုသားညင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့လက်ရှိမြန်မာအစိုးရရင်ဆိုင်နေရတဲ့နိုင်ငံတကာတရားရုံး ICJ ရဲ့အမှုအပေါ်မှာသုံးသက်ချက်မေးမြန်းခံကိုတင်ပြပေးကြပါတယ်မြန်မာအစိုးရပေါ်ကြားချက်အရေးယူဆောင်ရွက်ဖို့ ICJ နိုင်ငံတကာတရားရုံးတရားသူကြီးတွေဘက်ကအမိန့်ချမှတ်မဲ့အလားအလာကတည်ချတဲ့လောက်ရှိနေတယ်လို့နိုင်ငံတကာဥပဒေပညာရှင် Michael Bakker ကသုံးသပ်လိုက်ပါတယ်ဘလို့အကြောင်းချက်တွေပေါ်မှာမူတည်ပြီးတော့သူကဒီလိုသုံးသပ်ရပါသလဲ2018ခုနှစ်တုန်းကမြန်မာကိုတခြားနိုင်ငံတစ်နိုင်ငံကလူမျိုးတုံးတက်ဖြတ်မှုဆိုင်ရာတို့စာချုပ်နဲ့ပတ်သက်လို့ ICJ တရားရုံးမှာအမှုဖွင့်တရားစွဲဆိုနိုင်တဲ့အလားအလာဆိုတဲ့စာတမ်းကိုရေးသားပြုစုခဲ့တဲ့ Mr. Bakker ကအခုသူ့ရဲ့စာတမ်းမှာကြိုတင်ထောက်ပြခဲ့တဲ့အခြေအနေဆက်ရောက်လာခဲ့တယ်လို့ဆိုတာပါသူကိုယ်တိုင်ကလည်း ICJ တရားရုံးမှာ၄နှစ်ကြာလက်ထောက်ဥပဒေအရာရှိအဖြစ်နဲ့စောင့်ရွက်ခဲ့သူဖြစ်ပါတယ်လက်ရှိအိုင်ယာလန်နိုင်ငံ Dublin က Trinity College ဥပဒေဘာသာရပ်ဌာနလက်ထောက်ပါမောက်ခ Michael Bakker နဲ့ဒီဇင်ဘာလ12ရက်နေ့တုန်းက VOA မြန်မာပိုင်းကမတ်အင်ဂျင်နိုင် Skype ကနေတီးသက်ဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ
်အခုလိုသုံးရက်ကြာနှစ်ဖက်အပြန်အလှန်ရှောက်လဲချက်တွေကိုနားထောင်ပြီးတဲ့နောက်မှာကျားနာပွဲရဲ့အဓိကအချက်ဖြစ်တဲ့ဂမ်ဘီယာကတောင်းဆိုတဲ့ဂျားဖြက်အရေးယူဆောင်ရွက်ဖို့ဆိုတာကိုတရားသူကြီးတွေကဘယ်လိုဆုံးဖြတ်မဲ့အလားအလာရှိမလဲရှင
် So it's always dangerous to makeprediction
ဒီအရုံရဲ့ဆုံးဖြတ်ချက်ကိုကြိုတင်ခန့်မှန်းပြောဆိုဖို့အများအားအန္တရာယ်ရှိတယ်ဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့သုံးရက်ကြာကြာနာပွဲမှာဂမ်ဘီယာရဲ့လျှောက်လဲတင်ပြချက်တွေကိုသုံးသပ်ကြည့်ခြင်းအပြင် ICJ တရားရုံးအနေနဲ့ provisional measures ဂျာပြအရေးယူဆောင်ရွက်ဖို့အမိန့်ချမှတ်မဲ့အလားအလာလုံးဝတည်ကြတဲ့လောက်ရှိနေပါတယ်။ဒါပေမဲ့အဲ့ဒီဂျာပြအရေးယူဆောင်ရွက်ဖို့အမိန့်ထုတ်ပြန်ချက်မှာပါဝင်မဲ့ဥပဒေပိုင်းဆိုင်ရာတိကျတဲ့အချက်လက်တွေဘာတွေဖြစ်မလဲဆိုတာခန့်မှန်းဖို့ခက်ခဲပါတယ်။ဆိုလိုတာကဂမ်ဘီယာနိုင်ငံဘက်ကတောင်းဆိုချက်အတိုင်းICJ တရားရုံးကအတိအကျလိုက်ရောမယ်ဆိုတာမျိုးမဟုတ်ပါဘူး။ဂမ်ဘီယာဘက်ကလည်းပါနပ်ပါတယ်။တရားရုံးအမိန့်မှာပါဝင်သင့်တဲ့အချက်အလက်အတိအကျကိုတိုက်တွန်းချက်အနေနဲ့ရှောက်လဲခဲ့တာဖြစ်ပါတယ်။ဒါကလည်းကောင်းတဲ့အကြံဉာဏ်ပါ။လူမျိုးလုံးတက်ဖြတ်မှုဆိုင်ရာပြစ်မှုကျူးလွန်မှုတွေကိုမလုပ်ဖို့မြန်မာကိုအမိန့်ပေးဖို့ဆိုတာမျိုးဂမ်ဘီယာကတည်းရိုက်ပြောတာမဟုတ်ပဲလူမျိုးလုံးတက်ဖြတ်မှုကျူးလွန်မှုကိုအစိုးရစစ်တပ်ဒါမှမဟုတ်ပြည်သူ့စစ်အဖွဲ့တွေကိုမလုပ်အောင်တားမြစ်ပေးဖို့ဆိုတဲ့အချက်ကိုတောင်းဆိုခဲ့တာပါ။
အခုနောက်ဆုံးအနေနဲ့မေးချင်တာကတရားရုံးမှာဒေါက်ဆန်းစုကြည်ရဲ့စွမ်းဆောင်မှုအရေးအသွေးနဲ့သူ့ရဲ့ခုခံခြေပါချက်တွေပေါ်ရောမစ္စတာဘက်ကာဘယ်လိုသုံးသပ်ပါလဲရှင
်။ I mean it was certainly a remarkable
နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုမှာအမွန်တင်ခါရသူတူဦးဂုံတိတ်ခါအဆင့်တန်းရှိထားသူတူဦးကအခုလို ICJ တရားရုံးရှေ့မှောက်ကိုယ်တိုင်ခုခံခြေပါခဲ့တဲ့လောက်ရဟာဒေါက်ဆန်းစုကြည်အတွက်ထူးခြားလာတဲ့တမိုင်းဝင်ဖြစ်ရဆိုတာသိကြပါတယ်။တစုံတယောက်ရဲ့ဂုံတိတ်ခါဟာလွန်ခဲ့တဲ့နှစ်အနည်းငယ်လောက်မှာအလွန်ပဲပြောင်းလဲခဲ့ပြီးဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့လူတွေဘက်မှာမတူညီတဲ့နားလည်မှုတွေရှိခဲ့ကြပါတယ်။ရိုဟင်ဂျာတွေအပေါ်ဘာတွေဖြစ်ခဲ့တယ်လဲ၊သူတို့ဘယ်လိုရင်ဆိုင်ခဲ့ရတယ်လဲဆိုတဲ့အခြေအနေအပေါ်မှာမတူညီတဲ့နားလည်မှုတွေအတော်လေးရှိခဲ့တာပါ။ဒါကြောင့် ICJ တရားရုံးကိုကိုယ်တိုင်တက်ရောက်ဖို့ဒေါက်ဆန်းစုကြည်ရွေးချယ်မှုကစိတ်ဝင်စားစရာကောင်းပါတယ်။ဒီအချက်ကိုကြည့်ရင်သူ့မှာတခြားရွေးချယ်စရာမရှိဘူးဆိုတာကိုလည်းပြသနေပါတယ်။ဂမ်ဘီယာဘက်ကအရင်ဆုံးရှောက်လဲချက်ပေးခဲ့တဲ့နေ့ကဆိုရင်ရိုဟင်ဂျာတွေအပေါ်ရဲဆက်ဆက်ကျူးလွန်မှုဆွဆွဲချက်တွေအတွက်တရားရုံးကိုတင်ပြရမှာကလေးတွေအပေါ်ကျူးလွန်တဲ့တပ်ဖြတ်မှုတွေလင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအကြောင်းဂမ်ဘီယာဘက်ကဥပဒေပညာရှင်တွေတင်ပြသွားတာကိုနားထောင်ရသူတွေအတွက်အလွန်ပဲစိတ်နှလုံးထိခိုက်စေခဲ့ပါတယ် ဒီချိန်မှာတရားသူကြီးတွေရှင်းမောက်ထိုင်ပြီးနားထောင်နေတဲ့ဒေါန်ဆန်းစုကြည်အတွက်အလွန်ခက်ခဲတဲ့အချိန်ပဲဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းမြန်မာနိုင်ငံကိုကိုစားပြုပြီးဒေါန်ဆန်းစုကြည်ခုခံရှောက်လဲချက်ပေးတာကိုကြည့်ပြီးကျွန်တော်အချက်နှစ်ချက်မြင်မိပါတယ်။တစ်ချက်ကလူအများအပြားဝေဖန်ခဲ့တဲ့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုသူ့ရဲ့ရှောက်လဲချက်တွေထဲမှာလုံးဝပြောဆိုခြင်းမရ Now some of the legamale, Loma don't know Matabulu, General Nale Dichaga, Tugo, Yamako the letter for Longa Tecago, Tiga Chigabare. D don't know, Toma Bubu, Yamako the letter for Longa, Sumia Chatara Pibare, Dichahale, Tugo, Diayoma, Atago, Mabibau. Now Ta Dicata, Chakara, so sweated in a battle, Don Sansu Jiga, Bama, Tompia, and Pioto Aja Mashiraba. Gambia shall legama, Diga, Yepare, Limesa, a jumper mu, so sweated in Malay, Tuga, Bama, Tompia, and Josura, no Mashirau. Dicha had a needle up here. Don Sansu Jia, Cook, and shall legit the cool, long o. Anezibare. Dilo Suzette in a battle, Don Sansu Jibaga, Tompia, and Bo, Piaqua Mu, Damamho, Tompia, and Cook, and Chipalo de Mishira, Damamho.
သူအစိုးရကိုကာကွယ်ဖို့ဥပဒေကြောင်းအရပြန်ပြီးခုခံမယ်ဆိုရင်တောင်လိမ့်ဆိုင်ရာအကြံဖက်ခံရသူတွေအပေါ်သူ့ရဲ့ခံစားမှုကိုအတိုင်းအတာတစ်ခုထိပြသဖို့ပြက်ကွက်ခဲ့ပါတယ်။ဒါပေမဲ့ဒေါက်ဆန်စုကြည်ရဲ့ရှောင်းလဲချက်တွေထဲမှာဒီပြည်တွင်းနိုင်ငံရေးအချက်အလက်လက်နက်ကင်ပဋိပက္ခတွေဖြည့်ရှင်းဆောင်ရွက်နေရတဲ့သူတို့အစိုးရရဲ့အခြေအနေတွေကိုလည်းထုတ်ဖော်ပြောသွားတယ်။နောက်စစ
ပါတယ်ပထမနေ့တော့ဆန်းစုကြည်အဖွင့်ခုခံချစ်ပါရှောက်လက်ချက်တစ်ခုလုံးဟာကျွန်တော်မျှော်လင့်ထားရတဲ့ပို့ပြီးအသေးစိတ်ခဲ့တာဖြစ်ပါတယ်အစိုးရကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အနေနဲ့ရေဘူးရအချက်အလက်တွေလောက်ပဲသူပြောမယ်လို့ထင်ခဲ့တာပါတရားရုံးမှာသူကိုယ်တိုင်အဲ့ဒီလောက်အသေးစိတ်ခုခံချစ်ပါမယ်လို့ကျွန်တော်ထင်မှတ်ထားခဲ့ပါဘူးသူရဲ့ရှောက်လက်ချက်တွေပေါ်လူတွေနားလည်လက် ကျွန်တော်တို့ရဲ့အခုခံခြေပါချက်တွေဟာလည်းလုံလောက်မှုမရှိပါဘူး။
ဒါကတော့မြန်မာဆိုရရင်ဆိုင်နေရတဲ့နိုင်ငံတကာတရားရုံး ICJ နဲ့ပတ်သက်ပြီးနိုင်ငံတကာဥပဒေပညာရှင်ကတုံ့တက်ခဲ့တာဖြစ်ပါတယ်ရှင်။ရုရှားကဲ့နှစ်ထောင်ဆက်ခုနှစ်ကစဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကျောင်းဆောင်မှုရေနောက်ပိုင်းတပ်မတော်ရဲ့နေမည်ရှင်လေးရေးစစ်စင်ရေးတွေမှာစစ်တီကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ချိုးဖောက်မှုတွေရှိခဲ့တာတွေနဲ့ပတ်သက်လို့
စစ်တရားရုံးကနေပြီးတော့လက်ရှိကုတားပြင်ကိစ္စစီရင်နေတယ်လို့ပဲမကြာခင်မှာလည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်လို့မြန်မာအစိုးရခေါင်းဆောင်ဒေါက်တာဆန်းစုကြည်က ICJ နိုင်ငံတကာတရားရုံးမှာပြောခဲ့ပါတယ်။ဒါကြောင့်မလို့ဒီတပ်မတော်ရဲ့ဒီလိုမျိုးစစ်တရားရုံးနေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုတွေအတွက်ဘယ်လောက်ထိယုံကြည်အားကိုးအားထားနိုင်ပါလဲ။လာမယ့်အင်္ဂါနေ့ည၄ရက်လိုက်စီစဉ်မှာတုံ့သက်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့လည်းတရားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် view ကနေပြီးတော့တဲ့ဒီလိုက်အစီအစဉ်နှွှတ်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်
မနက်ဖြန်အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုတင်ပြပေးချင်ပါတယ်ထိုင်းနိုင်ငံချင်းရိုင်ခရိုင်ထဲမှာတော့ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နဲ့15ရက်အတွင်းမှာကိုမူးယစ်စေဝါတံမိုးဘတ်တန်200ကျော်ဘူးလောက်ဖမ်းဆီးရမိခဲ့ပါတယ်ဒီမူးယစ်စေဝါအမှုနဲ့ဆက်နွယ်ပြီးတော့လည်းမူးယစ် ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန် ဆောက်ကြည့်ရှာဖွေနေကြတာဖြစ်ပါတယ်ဒီသမားလာစလီရနေ့မှာတော့အိုက်မွေးရစီဝါရီနဲ့စိတ်ကြွားစီတွေကိုတဖက်နိုင်ငံကနေမှာယူနေတဲ့သူကိုချင်းရိုင်းခရိုင်တရားရုံးကနေဖောင်ရံအမိတ်နဲ့တူတာချီလေးမျိုးတဖက်ကမဲဆိုင်ကန်နာအနီးကတိုက်ခမ်းမှာဖမ်းဆီးလိုက်ပါတယ်သူကတော့ထိုင်းလက်မှတ်ကင်ဆောင်ထားတဲ့ရှမ်းရွယ်ဘဝတူဖြစ်ပါတယ်အိုက်စကီလိုနှစ်ရာ90ပိုင်ရှင်ဖြစ်တဲ့အသက်
36年元，南宋破鼓潘金莲给张太爷里个头边表示多话嘞。我也是话年龄比如个，也母鸡，宋鹏前途个阿个，阿苦路表达话嘞。呀，哎，呀爸，那个人家，呀爸啦，这边发现为了他是正常，当下第二家。
我也骂过他妈的哈，你对古干的毕业结果，看好有比，他潘南安个，我也是话的个。 ชิ้นแรกขยายในสายแรงจังหวะนี้เต้นตัวหลานนี่เลยวิทย์เสวานี่นี่จะพอดีเนี่ยเนี่ยมีการเยอะเลยก็ยังเชื่อไม่เปลี่ยนสาวจีนี่ปีพันสี่นั่งเกเรในยอดด้วยพัฒนาเนี่ยบุรุษแต่บุษย์เนี่ยวิทย์เสวานี่ก็พันมีเดชสุบีเปลี่ยนสุดตัวไปเลยที่จะมาลักษณะเรียนนี่ก็พันมีเกเรเชียนเหนือว่าไทยนั่งงานตาทางอันนี้ก็ละแต่บุพัฒนาเดียจะบุแต่บุษย์เนี่ยไอ้วิทย์เสวานี่ยังอาจจะกิโลกรัมพันมีเกเรปีตัวฮะไทยนั่งงานอะไรก็สิ ยีหลังอันนี้ตัดยานในงานจะเป็นในงานกบสังเนี่ยพี่เดลูเลยท้ายเย่จะพูดกับทุกคนเจ้าสุดท้ายเลยตัวเนี่ยดูดีเอ็ดด้วยมุ่ยมังคุดมาเซลล์เราคุณเลยพามีเกลือเปลี่ยวไปเลยนายสุพงศ์ค่ะมุ่ยเสียว่ายังยังวันเนี่ยแต่ตอนมองนั่นเสร็จแล้วแต่บุษย์เดชไปแข่งกูท้ายในงานไม่ใส่หนุ่มมาสั่งลูกบีหันไปเจอในคนท้าดูพี่เดลูเลยสุดท้ายตัวเนี่ยดูผู้วางลูกไก่เนี่ยมุ่ยมังคุดมาเนื้อการอ่ะยามานายงานไปกูทับยีเต็งสองตัวเลยด้วย
ဆက်လက်ရှာဖွေဖန်ဆီးနေတဲ့လို့လဲထိုင်းရက်တဲ့ဖွဲ့ကပြောဆိုသွားခဲ့ပါတယ်ရှင်။ထိုင်းချေဇိုင်ဗီအိုအေသတင်းတော်မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဗီအိုအေကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးကျင်းပါပဲ။ဗီအိုအေမြန်မာပိုင်းရဲ့ TV အစီအစဉ်ကိုညခုနှစ်နာရီကနေခုနှစ်နာရီခွဲထိထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါ
င်းကျင်းချုပ်ကိုမဆုမြတ်မွန်တလဲပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတအပေါ်တရားစွဲတဲ့အမှုကိုအထက်လွှတ်တော်မှဆစ်ဆေးကြားနာတဲ့အခါထရမ့်အစိုးရတွေကအဓိကသက်သေ၄ရာကိုထွက်ဆိုဖို့ဆင့်ခေါ်ရေးအထက်လွှတ်တော်ဒီမိုကရက်ပါတီနောက်ဆောင်ကတောင်းဆိုလိုက်ပါတယ်။အင်ဘျူရိုယာယီအရာရှိချုပ်သူရဲ့အဓိကလက်ထောက်အမျိုးသားလုံခြုံရေးအကြံပေးဟောင်းနဲ့ဗနာယိတာဝန်ခံတို့ကိုအထက်လွှတ်တော်မှထွက်ဆိုဖို့ဆင့်ခေါ်တဲ့နယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှင်မာကလူများစုခေါင်းဆောင်မစ်မက်ကော်နယ်ကိုတနင်္ဂနွေနေ့တုန်းကစာရေးသားတောင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့ဒုံးပစ်လွတ်ဆန်းတက်ချင်းချောက်ရန်စတာတွေရပ်ပြီးတော့နျူကလ িয়ার ဆွေးနွေးပွဲပြန်ဆဖို့အမေရိကန်အစိုးရတန်တမာကသတိပေးလိုက်ပါတယ်နျူကလ িয়ার ဆွေးနွေးနိုင်ဖို့အမေရိကန်ရည်တည်ချက်ပြင်မှာလို့မြောက်ကိုရီးယားဘက်ကနောက်ဆုံးသတ်မှတ်ရပေးထားတာကိုအတိအမှတ်မပြုတဲ့အနေနဲ့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီးဗ်ဘီဂန်ကအမေရိကန်ဘက်မှာတော့နောက်ဆုံးသတ်မှတ်ရမရှိဘူးရည်မှန်းချက်ပန်းတိုင်ပဲရှိတဲ့အချိန်မရွေးပြန်ဆွေးနွေးပွဲဆနိုင်တယ်လို့တုံ့ပြန်လိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ရှော့ချဖို့အမိန့်မရသလိုအမေရိကန်တပ်တွေအနေနဲ့အာဖဂန်လုံခြုံရေးအတွက်အပြည့်အဝတန်တိထံချထားတယ်လို့အမေရိကန်စစ်တပ်က VOA ကိုပြောကြားခဲ့ပါတယ်။အမေရိကန်တပ်ဖွဲ့ဝင်ထောင်ထဲချီကိုရုပ်သိမ်းဖို့အမေရိကန်ကစီစဉ်နေတယ်လို့အာဖဂန်တာဝန်ရှိသူတွေက VOA ကိုအတည်ပြုပြောထားတာပါ။ဒါပေမဲ့အမေရိကန်စစ်တပ်ပြောခွင့်ရတာကတော့တပ်တွေရုပ်သိမ်းဖို့အမိန့်မရသေးဘူးလို့ VOA ရဲ့အမေကိုစာရေးသားတုံ့ပြန်ထားပါတယ်။ပြည်ထောင်နိုင်ငံမှာတော့ပြင်ဆင်စနစ်ပြုပြင်ပြောင်းလဲမဲ့အစီအစဉ်တွေကိုဆန္ဒပြနေကြတဲ့တည်ယူပို့ဆောင်ရေးဝန်ထမ်းတွေဒီကနေ့မှလည်းဆန္ဒရမြောက်နေအဖြစ်ဆက်ပြီးတော့တပိတ်မှောက်နေကြပါလိမ့်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုသားညုံဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါလိမ့်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီအထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ2532 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ
်. This program has come to you from the Voice of America, Washington.